ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်စီကအဆိုပြုချက်ကိုရုရှားအစိုးရကနားထောင်ကြည့်မယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးရှာဂေးရိုင်ရာခော့ဖ်ကပြောပါတယ်အမေရိကန်မှခေါင်းဆောင်ပြောင်းလဲသွားတဲ့နောက်မှာလဲယူကရိန်းကိုကူညီမှာဖြစ်ကြောင်းကီယက်ကိုရောက်နေတဲ့ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရော့ကပြောသလိုယူကရိန်းစစ်ကမ်းမြေအိုဒက်ဆာမှာရုရှားရဲ့ drone တိုက်ခိုက်မှုကြောင့်တဦးသေဆုံးပြီး73ဒဏ်ရာရခြင်းမှာအခုလိုပြောလိုက်တာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်တို့ကြားယူကရိန်းရေးနဲ့ပတ်သက်ပြီးတီးတဲ့လမ်းကြောင်းကနေအပြန်အလှန်ပြောဆိုမှုရှိတယ်လို့ဒုနိုင်ငံခြားရေးဝန်ကြီးရိုင်ယာခော့ဖ်ကပြောပါတယ်။ဒါပေမဲ့ဒီလိုဆက်သွယ်တဲ့လမ်းကြောင်းဟာလက်ရှိအမေရိကန်အစိုးရရဲ့အဖွဲ့နဲ့လားနောက်တက်လာတော့မဲ့ Trump အစိုးရအဖွဲ့နဲ့လားဆိုတော့တော့ထုတ်မပြောပါဘူး Trump ဘက်က Ukraine ဆိုင်ရာအဆိုပြုချက်တွေကန့်လန့်လာရင်နားထောင်ကြည့်ဖို့အတွက်အသင့်ပဲလို့ပြောကြားခဲ့တယ်လို့ဒီဒေသအတွက်ဘယ်လိုဆက်လုပ်ဖို့တင့်နေဆိုတာမျိုးပဲဖြစ်တယ်လို့ Ukraine အစိုးရအတွက်အကူအညီမျိုးစုံထပ်ပေးပြီးမြှောက်ပေးတာမျိုးမဖြစ်သင့်ဘူးလို့လည်းဒုနိုင်ငံခြားရေးဝန်ကြီးက Russia Interfax သတင်းဌာနရဲ့စနေနေ့မေးမြန်းခန်းမှာပြောခဲ့တာဖြစ်ပါတယ်